Nigeria နိုင်ငံကဘိုကိုဟာရမ်အဖွဲ့ဟာအသေးကံဘုံးခွဲတက်ခဲ့ဖို့အတွက်ကလေးငယ်တွေကိုတိတိတသားတိုးမြှင့်အသုံးပြုလာနေတယ်လို့ကုလသမဂ္ဂကလေးငယ်များရာမုံငွေအဖွဲ့ကပြောပါတယ်။ဘိုကိုဟာရမ်အဖွဲ့ဟာ2015ခုနှစ်အတွင်းအသေးကံဘုံးခွဲတက်ခဲ့ဖို့ကလေးငယ်44ဦးကိုအသုံးပြုခဲ့တယ်လို့အင်ကာနီကထုတ်ပြန်တဲ့အစီအစဉ်ခါမှာဖော်ပြထားတာကြောင့်ဒါဟာမနစ်က၄ဦးသာအသုံးပြုခဲ့တာနဲ့နိုင်ရှိလိုက်ရင်ဆယ်စားအထိတိုးလာတာဖြစ်ပါတယ်။ဘိုကိုဟာရမ်အဖွဲ့ကလွန်ခဲ့တဲ့နှစ်နှစ်အတွင်းပြုလုပ်ခဲ့တဲ့အသေးကံဘုံးခွဲတက်ခတ်မှု၅ခုမှာတစ်ခုဟာကလေးငယ်တွေကပြုလုပ်ခဲ့တာဖြစ်ပြီးအဲ့ဒီထဲက85ရာခိုင်နှုန်းဟာမိန်းကလေးငယ်တွေဖြစ်တယ်လို့အစိုးရခန်းသားမှဖော်ပြထားပါတယ်။ဘိုကိုဟာရမ်အဖွဲ့ဟာပောက်ကွဲရေးပစ္စည်းတွေတယ်လာတယ်လို့သူတို့ကိုသူတို့တခါတလေမှမတိကြတဲ့ကလေးငယ်တွေကိုသူတို့ဟာအန္တရာယ်ပေးနိုင်တယ်လို့ထင်မှားကြတဲ့လူစီကားတဲ့ဈေးတွေဗလီတွေကိုဆေလွတ်ကြတယ်လို့ဆိုပါတယ်။ဘိုကိုဟာရမ်အဖွဲ့ကနိုင်ဂျီးရီးယားနိုင်ငံမြောက်ပိုင်းချီပုတ်ဒေသကမင်းကလေးငယ်ပေါင်း286ဦးကိုပြန်ပေးဆွဲခဲ့တဲ့နှစ်နှစ်ပြည့်တဲ့အချိန်မှာ UNICEF ကုလသမဂ္ဂကလေးငယ်များရာမုံငွေအဖွဲ့ကဒီအစီရင်ခံစာကိုထုတ်ပြန်လာဖြစ်ပြီးအဲ့ဒီအထက်က219ဦးဟာဆက်လက်ဖမ်းဆီးခံထားကြရဆဲဖြစ်ပါတယ်။